ကျေးတော်ရှင်ဆရာတော်ရှင်ဒီမြတ်ကြီးဗျာယနေ့ညသာသနာတော်နှစ်2569နှစ်ကောဇာတက္ကရာ1385ခုနှစ်ပထမဝါဆိုလဆန်း17ရက်2023ခုနှစ်ဇွန်လ30ရက်တောက်ကြနေညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောခရမ်းမြုပ်နေကမ္မမတ်စံပြကျေးရွာနေကွိုင်းလွန်သူဒေါ်ထေတီဝင်းအထကကမ္မမတ်မိသားစုစကိုင်းမြုပ်နေဥတင်ညော့ဒေါ်တောင်းကျွယ်တောင်ရုံညော့သာသမီမြေးတစုဖခင်ဥသာထွန်းမိခင်ဒေါခင်လေးမြင့်တို့အားယေစုကြီးမစ္စတာလင်းစေးနှင့်ဇနီးဒေါ်တီနာအော်စတြေးလျနိုင်ငံပတ်မြို့အတော်ဒေါခင်ကြီးမိသားစုဖခင်ကြီးဥဇော်ဝင်းမိခင်ကြီးဒေါ်သန်းခင်တို့အားယေစုကြီးတမီးမဆန်းဤထွန်း39နှစ်ပြည့်မွေးနေ့လူဖခင်ကြီးဥကျော်တွန်းကိုကြီးကိုကျော်ညော့ကိုလေးကိုကျော်စိုးတို့အားယေစုကြီးမိခင်ကြီးဒေါ်ကျင်ဆွေအားဦးတိတ်ထားလျက်ဒေါ်ခခိုင်စိုးဤမွေးနေ့လူဖခင်ကြီးဦးကြည်မောင်ကြီးမိခင်ကြီးဒေါ်လှရင်မောင်ဦးတင်ခိုင်တို့အားယေစု၏ဒေါ်တနေအေမိသားစုမန္တလေးမြို့နှစ်ဖက်သောဘုရားများကိုမှုထား၍ဦးဟန်တင်ရွှေဒေါ်အီမွန်တို့၏သားမောင်ဆိုင်တီကြည်ခန့်၏ငါးလက်ပြည့်မွေးနေ့ကုသိုလ်ပခုတ်ကူမြို့ကွယ်လွန်သူမိခင်ကြီးဒေါ်မေကြီးတင်နှစ်နှစ်ပြည့်အားယေစု၏ကျင်ရက်သူမိသားစုမန္တလေးမြို့နေကွယ်လွန်သူမိဘနှမအားယေစု၏ဦးအောင်ထေဝင်ဒေါ်မိုးတီတာအောင်မိသားစုတော်နန်းနွန်ဖြူတမီမရင်မင်းသူမငိုင်းစုဤဝင်းမိသားစုပန်းဆံမြို့တို့မှစူပေါင်းစင်ရင်ကျင်းပပြုလို့အတော်အွန်လိုင်းဓမ္မတပင်းနဲ့ဆက်လင်ပြီကြည်တော်ရှင်ပါမောက်ခတ်ကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်မူပါယံဖျားပြီတော်ကြည်တော်ဆုံးဥခ၌ရုသေးစွာရှောက်ထားအပ်ပါသည်ဖျား
သာသနာတော်နှစ်2569နှစ်ကောဇာတက္ကရာ1385ခုနှစ်ပထမဝါဆိုလဆန်း23ရက်2023ခုနှစ်စွန်လ30ရက်တောက်ကြနေ့၌အွန်လိုင်းမှာဟောကြားတော်လူတိုင်းကျင့်သုံးရမည်တရားများဘုရားရဲ့အဆုံးအမတွေကလက်တွေ့ကျင့်သုံးရမယ်လိုက်နိုင်ရမယ်အချက်တွေပဲဖြစ်တယ်ဘုရားဘာသာပါဆူတောင်းယုံတသက်နဲ့လည်းဘာမှအကျိုးမဖြစ်ဘူးညာတော့အဖြစ်ဘာသာတရားဆိုရင်ဝတ်ပြုမယ်ဆူတောင်းမယ်ဒီနှစ်ခုပဲလုပ်ကြတယ်အဲ့တော့ဘုရားဘာသာကဝတ်ပြုခြင်းဆူတောင်းခြင်းကအဓိကအချက်မဟုတ်ဘူးဆိုဘုရားဘာသာတွေနေနေကနံပါတ်1ကကိုချင်းသီလပြည့်စုံအောင်လုပ်ဖို့ရတာနံပါတ်1ပဲဒါပုရောဟိတတွေအတွက်အ ਨੇ ဆုံးရှိရမယ်ဤချင်းကကိုချင်းသီလကိုချင်းသီလဆိုရတဲ့မဲ့သူစရိုက်တရား၁၀ပါးကုသကမ္မပဒတရား၁၀ပါးအဲ့ဒါပါဝင်မယ်ရှောင်ရမယ်ဟာကိုရှောင်ခြင်းလှုပ်ဆောင်ရမယ်ဟာကိုလှုပ်ဆောင်ခြင်းသူစရိုက်ဆေဘာကိုရှောင်ပြီးတော့သူစရိုက်တရားကိုကျင့်သုံးလိုက်နာခြင်းဟာဘုရားဘာသာတွေအတွက်ပထမအခြေခံအစမြတာဖြစ်တယ်ပေါ့အဲ့ဒီပထမအခြေခံအစမှာမူတည်ပြီးတဲ့နောက်မှာဒုတိယထပ်ပြီးတော့တိုးမြင့်ရမှာတော့သမထကျင့်တဲ့တစ်ခုကျင့်အောင်သမထကျင့်တယ်လို့ဆိုတဲ့အခါမှာမေတ္တာဘာဝနာပွားရတဲ့သမထကျင့်စဉ်ပဲ။နော်သမထကျင့်စဉ်ပဲ။ပြမစုတရား၄ပါးအများတရား၄ပေါ်မှာခြံတဒုက္ခရစေခြင်းနဲ့ဒေါသခင်းစဉ်နဲ့မေတ္တာတရားအဲ့ဒီမေတ္တာတရားကိုဖြစ်ပွားအောင်လုပ်ရမယ်။အဲ့ဒီမေတ္တာတရားဖြစ်ပွားပြီဆိုရင်ကိုကျင့်သီလပေါ်မှာမယက်တီပဲနဲ့လုပ်လို့မရဘူးအလုံးကနံပါတ်1ကိုကျင့်သီလတော့ပြည့်စုံပြီးသားဖြစ်ရမယ်အဲ့ဒီကိုကျင့်သီလပေါ်မှာမိတိပြီးတဲ့အခါမှာသမထကျင့်တယ်ကိုကျင့်သမထမှာကမ္မထမုံ40စာပေကျမ်းကမှဖော်ပြထားတယ်ပါဠိတော်တွေမှာတော့38မြို့ပြတယ်အထက်ကရာတွေကနောက်တန်းနှစ်ခုထပ်ဖြည့်ပြီးတော့ကမ္မထံ40ကမ္မထံဆိုတာဘာဝတ္တလုပ်ငန်းလုပ်ရမယ့်အ အယုန်တွေကိုဆိုလိုတယ်ပေါ့ကမ္မဌာနလုပ်ငန်းဌာနကမ္မဆိုတာဘာဝနာလုပ်ငန်းဌာနဆိုတာပြုလို့ရမယ်အယုန်တရားဌာနလို့ဒီလိုအဓိပ္ပာယ်ရတယ်အဲ့တော့ကမ္မဌာနအယုန်ပေါင်း40ပြီးထားတယ်အဲ့ဒီ40ကအချက်ပြပြောရမယ်ဆိုရင်အတုပကမ္မဌာန်10မျိုးနော်အတုပ10ပါနောက်ပြီးတော့အနုတ္တိ10ပါကတိုင်း10ပါအဲ့ဒီတရားတွေကိုပြောတာ30နောက်ပြီးတော့ပြမဝိရတရား4ပါအဘမညာ4ပါလို့ခေါ်တယ်ဩဝိရတရား4ပါနောက်ဓာတုကမ္မထံတကြည်4ပါအာရိပတိကုလသင်ညာအဲ့ဒါတွေကိုဆိုလို့ရတယ်။အဲ့ဒီပေါ်မှာသီလနဲ့ပြည့်စုံပြီးတဲ့နောက်မှာသေခြင်းတရားကိုအောင်းမေ့ပြီးတော့ပွားများတဲ့မရဏတ္တိဘာဝနာ။ဒါလည်းသမထကမ္မထပဲ။သမထကမ္မထပဲ။ခန္ဓာကိုယ်ရဲ့မတည့်မတည့်ရှုစပွဲကိုစဉ်ညင်သုံးသပ်တာလည်းပဲ။သမထကမ္မထပဲ။အဲ့တော့ဒါကဗထဆိုတာဒီကိုယ်ကရနဲ့ဆက်ပြီးတော့ဖြစ်ပေါ်လာတဲ့ကာကနာတတိကိုယ်နဲ့ပတ်သက်နေတဲ့ကဗထနေ။ဟောကတိုင်း7ပါဆိုတာကြတော့ဒီတကြည်4ပါပါတယ်။ပထဝီကတိုင်းအဘောကတိုင်းဒေဇောကတိုင်းဝါယောကတိုင်းနောက်အယောကတိုင်းက4ခုနိလပိတလောဟိတဩရဒ။အဲ့ဒီပေါ်မှာစေဝင်လာပြီးတော့သမာဓိကိုထူထောင်တာအဲ့ဒါဘုရားဗုဒ္ဓရေထူတရအစင်လောက်တာဖြစ်တယ်။ဩသီလကျင့်စဉ်ကျင့်ပြီးတဲ့အခါမှာသီလကကျင့်စဉ်ကိုအစင်မြင်လိုက်တဲ့အခါသမာဓိလုံငန်းတစ်ခုလောက်အောင်အကုန်လုံးလောက်ရမယ်လို့ပြောတာမဟုတ်ဘူး။ကိုယ်နဲ့တင့်တော်တဲ့ကမ္မဋ္ဌာန်းတစ်ခုကိုလောက်မယ်။အာနာပါနလောက်တာလည်းပဲသဘထကမ္မထမေထွက်လေဝင်လေမှတ်တယ်ဆိုတာအဲ့ဒါသဘထကမ္မထမေအဲ့ဒီအတိတ်သဘာဝဤထူတော့ညအဲ့လိုကမ္မထ40တဲ့ကတချို့ကစတင်မပွားရတဲ့ကမ္မထလည်းရှိသေးတယ်ပေါ့နော်သူလန်းစက်နိုင်အဲ့ဒီ40တဲ့ကကမ္မထ40တဲ့ကမိမိနဲ့တင့်နေရောမဲ့ကမ္မထတစ်ခုကိုခြေခံပြီးတော့ပါမြအထုတ်အဲ့ဒီပါမြအထုတ်ဘုရားဖဲစင့်တီလောက်မှာတော့ဆိုတော့စံတရားရသည်တီအောင်လို့စံကအစဉ်၄စဉ်ရှိတယ်ထင်မယ်ပထမစံဒုတိယစံတတိယစံသုတ္တစံအစဉ်၄စဉ်ရပေါ့ရအောင်မြင်သည်တီအောင်လောက်လို့ရှိရင်ဒါကသဗ္ဗထကမ္မထံထွတ်တိတ်ရောက်တယ်လို့ဒီလိုပြောအောင်အဲ့ဒီဇန်နီရဲ့ရလကတော့ဘာလို့ဆိုအပိညင်တကူအမျိုးမျိုးဖန်ဆင်းနိုင်မှုဒေဝဆက်ခုတို့ဒေဝတော်တာတို့အဲ့ဒါကဒီသမာဓိရဲ့အကျိုးကအပိညင်ပဲနော်ဖန်ဆင်းနိုင်နေအော်ပြည်ကြီးတဲ့ရှိုးလို့ရတယ်ကောင်းရင်ပြတ်တယ်လို့ရတယ်ဆိုတော့အဲ့ဒီအမျိုးမျိုးတကူစံအမျိုးမျိုးပြနိုင်တာအဲ့ဒါအပင်းညင်။သမာဓိရဲ့နောက်ဆုံးအဆင့်ကတော့သမာဓိရဲ့ရလက်အကောင်းဆုံးရလက်ကတော့အပင်းညင်ပဲ။ဒါဘုရားဘာသာတွေအနေနဲ့လမ်းမဆုံးသေးဘူး။နော်။အခုမြန်တော့အဖြစ်သူရောကိုရောဘုန်းကြီးတို့တွေပါဝင်။ဘယ်မှာလမ်းဆုံးနေတော့ဆိုသီလနဲ့သမာဓိနဲ့ပါပါတိလမှာပဲလမ်းဆုံးနေကြတာများတယ်ပေါ့နော်။သမာဓိသမထကျင့်စဉ်တရားရောက်တာတော်တော်နည်းတယ်။ဟိုပေါ့ရအောင်ပြောတာ။ပုံမှန်လေးကတော့သမထကျင့်စဉ်ကျင့်တယ်ဥပမာအာနာပါနကမ္မထံထိုင်နေမေတ္တာဘာဝနာပွားတယ်။အဲ့ဒီလိုလုပ်တဲ့အလုပ်လေးအဆင်တော်ရှိတယ်။ဒါပေမဲ့လမ်းဆုံးပန်းနိုင်တရားရောက်လာလို့ဆိုရအောင်။တိလာတော့စင်ကြပြီဆိုရင်လမ်းဆုံးပါတဲ့ရောက်နိုင်တယ်ပေါ့နော်။ ဒုစရိုက်တရားတွေလောကရှောင်ကျင်ပြီးတော့ကိုယ့်ရဲ့သီလဟာကျိုးပေါက်ပျောက်ကြခြင်းမရှိလောကဆင်ကျဲသွားပြီဆိုရင်ဒါသီလဘက်ကအခြေကဘက်ကပြီးသွားပေါ့။တမာရီသိခါကြတော့တဝက်တပြည့်လို့ပြောမှာနော်။ဆံရသည့်ထီအောင်မရောက်ရင်တော့ဒါတဝက်တပြည့်ပဲ။အဲ့ဒီအဆင်မဲ့ဘာလို့ဒီလိုဖြစ်လာတာတော့လို့ဆိုတော့တော်ဝရရဲ့ဆွေယုံမှုခုမှဆွေယုံတာမဟုတ်ဘူးမြတ်စွာဘုရားလက်ထက်တုန်းကလည်းရှင်နေရလဲတတိထပြကြတယ်ရှင်သာရိပုတ္ရှင်မကတ္တဗာတို့တတိထမိကြတယ်တတော်ပြည့်ပြတတိထပြကြတယ်လို့ဆိုလို့တယ်ဘာနဲ့ပသက်ပြီးတတိထမိတော့ဆိုသာသနာတော်စတင်လာတဲ့အချိန်တုန်းကတဲ့စီကံဥပဒေတွေကနည်းနည်းပဲရှိတယ်။စီကံထုတ်တာနည်းနည်းပဲရှိတယ်။ဒါပေမဲ့တရားသူတရားပြရတဲ့ပုဂ္ဂိုလ်တွေများတယ်။ယန္နာဖြစ်တဲ့ပုဂ္ဂိုလ်တွေများတယ်။သာသနာစတင်နေဆိုတော့ဘုရားရဲ့ပထမဝါ20လို့ပြောမှာဖြစ်တယ်။အဲ့ဒီပထမဝါ20ကသာသနာတော်မှာအကောင်ဆုံးအချိန်ပဲ။မြတ်စွာဘုရားကိုယ်တိုင်ကိုယ်ကသူရဲ့အဆုံးမသာသနာနဲ့ပတ်သက်ပြီးယဟန်နေပေါ်မှာစိတ်တိုင်းကြဖြစ်တဲ့အချိန်ပဲเนาะမြတ်စွာဘုရားရဲ့စိတ်တိုင်းကြအောင်မြင်တဲ့အချိန်ဒါထာဝရရဖို့တော့မဖြစ်နိုင်ဘူးမြတ်စွာဘုရားကဘာဖြစ်ဖြစ်တာကိုဉာဏ်နဲ့ယဟန်နေတပည့်သားကလည်းဘာဖြစ်ဖြစ်ဖို့ဆိုတာရှိမှမရှိဘူးလို့ဘောရီဘာဖြစ်ဆိုတဲ့အတိုင်းပဲเนาะဘာဖြစ်ဖြစ်ဖို့ဆိုတာမနက်ခင်တဖြည်းဖြည်းဆုပ်ယုပ်လာသာသနာတိက္ခာတုံးကသီလအခြေခံပြီးတော့သမထပေါ့ရောက်ကြတယ်ဝိပဿနာအခြေခံပြီးတော့ယဟနာဖြစ်ကိုရောက်ကြတယ်ဆိုရင်အဲ့ဒီအစဉ်တွေကလုံးဝပြည့်စုံသွားတယ်။နောက်ပိုင်းရောက်လာတဲ့အခါကျတော့လောကဒုသာရိရဲ့အီချင်းတွေကတဖြည်းဖြည်းဆုပ်ယုပ်လာတော့ခဏခင်မှဆိုလို့ရှိရင်သီလပြည့်စုံဖို့ကိုတော်တော်ကြိုးစားဒါသီလစင်ကြယ်တာဒီပဲနဲ့ကိုပထမအဆင့်ကနေပြီးတော့ရှေ့ကိုကြောဖို့တော်တော်ခက်လာနော်အောင်မြင်မှုတည်းလာတယ်ပေါ့တပ္ပထာကျင့်တယ်မှာမရှိဘူးလို့ပြောတာမဟုတ်ဘူးရှိကျင်နဲ့ရှိနေမှာပဲဒါနော်တကယ်ကြိုးစားအထောက်နေတဲ့ပုဂ္ဂိုလ်တွေရှိနိုင်တယ်ပေါ့ဒါပေမဲ့ဥယျာဉ်နဲ့သွားတာကိုပြောတာမြတ်စွာဘုရားလက်ထက်ကလေးကဥယျာဉ်နဲ့လာတယ်ပရမတုံးကရှမ်းတန်ကလေးဟာတရားတို့တရားပြရတဲ့ပုဂ္ဂိုလ်တွေသိမ့်ချီရှိတယ်။နောက်ပိုင်းဖျားဝါနှစ်20ကျော်လာတဲ့အခါကျတော့သိင်္ဂနန်းထိမရောက်တော့တောင်းကနန်းလောက်ဖြစ်သွားတယ်။အဲအဲ့လိုရော့လာတာပေါ့နော်။အဲ့ဒီကနေပြီးတော့အခုဆိုတော့မြတ်စွာဘုရားနဲ့နှစ်ပေါင်းဘလောက်ဝေးသွားတော့ဆို2569ဆိုနှစ်ပေါင်းတော့ညဝေးသွားပြီတဲ့။နာတော့မှတချို့ကလည်းဝိမု ക്തി ယူကခစ်ဆိုပြီးတော့ပြောကြသေးတယ်။ဒါထေရကရတက္ကရာမှာခင်ငါခစ်ပိုက်ပြီးတော့ပြောထားတာတော့ရှိပါတယ်။ရှိပါတယ်။တကယ်တော့တဖြည်းဖြည်းလောကကြီးကဆုပ်ယုပ်လာတဲ့သဘော။ဆုပ်ယုပ်တာဘယ်အစားဆုပ်ယုပ်တုံးလို့ဆိုရင်လောကသားတွေအနေနဲ့ပြောမှဆိုလို့ရှိရင်နိဗ္ဗာန်လူတွေရဲ့တည်တံအနှစ်9000ကစပြီးတော့ဆိုရတာလောကမှာလူကိလေသာဆိုတဲ့အဆိုးတရားတွေကလောကထုံကကလူတက်တာ9000လောက်ကစတော့အဲ့ဒီရှိကတဖြည်းဖြည်းချင်းတိုးလာနောက်ဆုတ်เนาะအဆိုးတရားတွေကနောက်ဆုတ်တာမဟုတ်ဘူးတဖြည်းဖြည်းတိုးလာလူရေလူတွေရဲ့တက်တန်းဒီကနေ့ကတရားတန်းလို့ဆိုပါစို့တရားတန်မရောက်ခင်လူရည်ရဲ့တတန်9000လောက်ကနေစပြီးတော့လောကမှာအဆိုးဆုံးအဆင့်ကိုရောက်လာဟုတ်တရားတော့ဗာကိရိတာအနေနဲ့အဆိုးဆုံးကိရိတာတွေစဖြစ်လာပြီလို့ပြောတာနော်လူလောကထဲမှာရောက်လာပြီလို့ပြောတာတဖြည်းဖြည်းဥယျာဉ်တက်လာတယ်ကောရမမြတ်စွာဘုရားပွင့်တဲ့ခေတ်ကိုကလိယုဂလို့ခေါ်တယ်ဆုတ်ကဲ့ကလိယုဂကဆိုလိုတဲ့အဓိပ္ပာယ်ကလူ၄ယောက်မှာတယောက်ပဲလူကောင်းရှိတယ်။၃ယောက်လောက်ကမကောင်းတဲ့လူတွေဖြစ်သွားတယ်။နော် เนาะ4บုံปုံ3บုံอ่ะอสูตะบုံไม่กางมาเนี่ยឧបมาไปถ้าเราสู้4จองดอกสวยจีมา6ดอก3จองจูนี่แก6สวยตะคู่โห6ดอก3จองชูถ่าไล่ไปสู้บลุนี่สร้างแล้วสร้างแล้วหล่นแล้วหล่นนี่เนาะติญญ์หมู่สาไม่ชื่อไอ้นี่เฉยมาเปษาพยาป่วนน่ะกลิยุคมาป่วนน่ะสาไอ้นี่เฉยมาคิดจีลีคิดอัมมาทาราชื่อပရမသုအကောင်းဆုံးခေတ်ကတော့ကတ္တခေတ်လို့ခေါ်တယ်။ခေတ်ဆိုတာအပိုင်းခြားကိုပြောတာ။ကတ္တခေတ်ကလူ၄ယောက်ပါ၄ယောက်ဆိုတော့ကောင်းတယ်။လုံးဝပါဖဲဖြစ်တဲ့အချိန်မှာကိုကျင်တရားကောင်းကြတယ်။တရိတာဆိုတာဒုတိယခေတ်။ဒုတိယခေတ်ကိုတရိတာလို့ခေါ်တယ်။အဲ့ဒီတရိတာခေတ်ရောက်တဲ့အခါကျတော့၄ဘုံဘုံတဘုံတော့ကပြက်လာတယ်။၃ဘုံတော့ပဲကောင်းတယ်။အဲ့ဒီတဖြည်းဖြည်းလှုပ်လာနော်ဒွာပရဆိုတဲ့ခေရောက်တဲ့အခါကျတော့လေးပုံပုံတဝက်စီဖြစ်သွားပြီ50 50အကောင်းက90ရာခိုင်နှုန်းအဆိုးက90ရာခိုင်နှုန်းလေးပုံပုံနှစ်ပုံကအဆိုးနှစ်ပုံကအကောင်းအဲ့ဒါဒွာပရကလိယုကရောက်တဲ့အခါကျတော့အဲ့ဒီကတပုံထပ်ပြစ်သွားအဲ့တော့အပြက်က၃ပုံကောင်းတာ၃ပုံအဲ့ကောင်းတဲ့ပုံနဲ့မှာကိုအခုအထရော့တာလို့ဆိုလို့လေပုံနော်အဆိုးကပြန်အကောင်းဖြစ်ဖို့မရအဆိုးကအကောင်းကဘလောက်ပဲရှိနေနေအဆိုးကိုပြန်ကောင်းအောင်မလုပ်တာဥပမာပဲဆိုရင်တဲ့သီးဆယ်လုံးတစ်လုံးကအပုပ်ကျန်တဲ့ကိုလုံးကအကောင်းတူတူထားကြည့်ပါလားတူထားကြည့်လိုက်အလဲကောင်းကအပုတ်တစ်လုံးထည့်ပြီးပြီးကအကောင်းကြီးရန်ထားလိုက်အဲ့ဒီအကောင်းကိုလုံးကအပုတ်ပဲဖြစ်မယ်အဲ့ဒီအပုတ်တစ်လုံးကိုပြန်ပြီးကောင်းအောင်မလုပ်နိုင်ဘူးအဆယ်လုံးကိုလုံးကလိုက်ပြီးတော့ပုတ်ဖို့ပဲရှိတယ်ဟိုတစ်လုံးကိုပြန်ပြီးတော့ကောင်းအောင်မလုပ်နိုင်အဲ့လိုပဲလူလောကမှာလည်းပဲအဆိုးဘက်ကိုများလားအဲ့ဒီချိန်မှာကောရဝမြတ်စွာဘုရားပွင့်လိုက်လို့လူလောကကြီးအားအဆိုးကဆက်မဆိုးပဲနည်းနည်းတန့်သွားတယ်နော်အခုဘုရားပြိနိဗ္ဗာန်ဆန်သွားတဲ့နှစ်ကနှစ်ပေါင်း2560ကျော်သွားပြီအဲ့တော့ကျော်သွားတဲ့အခါကျတော့အဆိုးကပို့တိုးလာတယ်လို့ပြောနောက်လေတီးတဲ့တိုးဖို့ပဲရှိတယ်ပို့ကောင်းမှုတော့မမျောလင်းနဲ့ဘာလို့တော့ဆိုစားရဲဆိုးကြရနောက်ပြန်လှဲတာရှိမှမရှိတာလေဆိုးတန်နေရကဆက်ဆိုးမှာပဲရှိတယ်ဒါမှမဟုတ်ရှိတော့ဆရာတော်ကြီးတွေပြောတာခက်ကောင်းခက်ကောင်းဆိုတာဒီကနေ့ကိုပြောတာနေ့ဖြစ်ကတော့ကောင်းခြင်းမကောင်းပဲပေါ့သူတို့ဆိုတာတော့နော်ခက်ကောင်းဆိုတာကိုမမျောလင်းနဲ့အခုလက်ရှိအချိန်ကကောင်းတဲ့ခေတ်လို့ပဲပြောအောင်ဖြစ်တယ်ပေါ့တဖြည်းဖြည်းပို့ပို့ပြီးတော့ဆိုးလာတယ်ဘာကဆိုးတာတော့ဆိုလူတွေရဲ့တဏ္ဍာမှာရှိတဲ့လောဘတွေဒေါသတွေမောဟတွေကအရေးအတွက်လည်းများတယ်ဖြစ်တဲ့အချိန်လည်းများတယ်အရှိန်ဝါလည်းပို့တက်လာတယ်ဆိုတော့ကောင်းတဲ့ခေတ်မှာဆိုရင်လောဘမရှိဘူးလားရှိတယ်ဒါပေမဲ့အဲ့ဒီလောဘကမဆိုးဘူးကိုပစ္စည်းကိုယ်လိုချင်တာကိုပစ္စည်းကိုတိမ့်ပိုက်တာမတရားတဲ့လောဘမဟုတ်ဘူးသူကနောက်ပိုင်းရောက်လာတဲ့လောဘကမတရားတဲ့လောဘဖြစ်လာကိုပစ္စည်းတွေမကဘူးသူပြပစ္စည်းကလိုချင်တော့အဲ့ဒီလိုပို့ပြီးတော့ဆိုးလာတယ်ပေါ့နော်ပို့ဆိုးလာတာလောဘတည်ပင်နေဖခင်လက်ထက်ကလောဘနဲ့ကနေလောဘမတူပြန်ဘူးအဲ့လိုပေါ့ဆိုးလို့တာကလူတယောက်မှတူအောင်တော့တော်ဘာကြီးတဲ့ပုဂ္ဂိုလ်ကပိုများလာတဲ့အရေးအတွက်ဖျားလက်တဲ့တုန်းကဥမာမဲ့လောဘက85ရာခိုင်နှုန်းရှိတယ်လောဘကြီးတဲ့လူက85ရာခိုင်နှုန်းရှိတယ်ဆို။အော်90ရာခိုင်နှုန်းရှိတဲ့ထားဒီကနေ့ကျတော့85 85ရာခိုင်နှုန်းတက်တာ။အဲ့လိုဆိုလို့တယ်ပေါ့။အဲ့တော့ကောင်းတဲ့ပုဂ္ဂိုလ်ကမရှိဘူးလားဆိုရှိပါ။ရှိနေဦးမှာပဲနော်။လောဘကွဲသွားတာတော့မဟုတ်ဘူး။အဲ့တော့ခက်လိုက် တဖြည်းဖြည်းဆိုးဝပြီးတော့လာတာဖြစ်တော့ပါနဲ့ထိမ့်သိမ့်ရမလဲလို့ဆိုရင်ကိုကိုကိုပဲအကောင်းဆုံးဖြစ်အောင်ကြိုးစားဖို့ပဲလုပ်တာဘဝကျင်ကိုကောင်းအောင်လုပ်ဖို့ဆိုတာဗုဒ္ဓမခေရင်သွားပြီနော်ဘဝကျင်ကောင်းမှုတည်းကိုကောင်းအောင်ကိုယ်ကိုထိမ့်သိမ့်မှုကိုကောင်းအောင်ထိမ့်သိမ့်မှုအတွက်ကမြတ်စွာဘုရားဟောတာတဲ့တရားတွေတိုင်လိုက်တာချက်သုံးမှုပဲအဲ့တော့သီလကိုအခြေခံတယ်ပထမအဆင့်သီလသီလအခြေခံပြီးတော့သမထကျင့်တဲ့ဟိုကျင့်နေသေးတယ်ဆိုရင်ဒါဒုတိယပဲပါရောက်နေသေးတယ်လို့ပြောစံပေခြင်းထိအောင်ရောက်ရင်သမထိပါဘာဖြစ်ဖြစ်ပြီဒါပုရဝတ္တလုံးဆုံးမိလားဆိုတော့မဆောင်သေးဘူးပညာချင်းစဉ်တစ်ခုကြံသေးတယ်အဲ့ဒီပညာချင်းစဉ်ရောက်တဲ့အခါကျတော့အချိန်နဲ့အလုံးအောင်ပြောင်းသွားပြီနော်အချိန်နဲ့တော့ပြောင်းသွားပြီပထမသီလနဲ့သမာဓိအချိန်တော့ပြောရမယ်ဆိုရင်သဗ္ဗေသင်္ခါရအိဋ္ဌာသဗ္ဗေသင်္ခါရဒုက္ခအဲ့နှစ်ခုနဲ့ပညာဘက်ကိုသွားလို့ရတယ်အခုဝိပဿနာချင်းစဉ်ကျင့်ပြီဆိုရင်သဗ္ဗေဓမ္မအနတ္တဖြစ်သွားပြီထေတိဝိသုဒ္ဓိဆိုတာကစပြီးတော့တရားဆိုတာမရှိတော့ရှုံးနေတာမရှိတဲ့ကာရကကံတရားကိုပြုလို့သူဆိုတာမရှိဘူးဝိရကအကျိုးခံတာသူဆိုတာမရှိဘူးအဲ့ဒါကသဘောပေါက်ဖို့တော်တော်ခက်ရင်းနေနော်အဲ့ဒါအနတ္တကိုပြောတာပဲအတ္တဆိုတာတရားရှိနေတယ်တရားရှိရင်ပြုလို့သူရှိတယ်ပြုလို့သူရှိရင်ခံစားသူလည်းရှိတယ်အဲ့တော့ဒိဋ္ဌိဝိသုဒ္ဓိအဆင့်ရောက်တဲ့အခါကျတော့တရားဆိုတာကိုမရှိတော့ဘူးနော်တရားဆိုတာမရှိဘူးနာမရူပနာယထာဝထတနာဒိဋ္ဌိဝိသုဒ္ဓိနာမတရားဆိုတဲ့အတွေးကိုဖြောက်ပြီးတော့လူတိုင်းလူတိုင်းမှာရှိတာယုံနဲ့နာနှစ်ခုပဲရှိတယ်အဲ့ဒီယုံနဲ့နှစ်ခုပေါင်းစပ်လှုပ်ရှားနေတာကိုကြည့်ပြီးတော့သူငါတရားလို့ဒီလိုထင်နေတာတကယ်ကတော့သူငါလုံးဝမရှိဘူးသူငါတရားမှာစိတ်သုံးနေသည့်အတွက်ကြောင့်တုံညလို့ပြောတယ်တုံညရဲ့အဓိပ္ပာယ်အဲ့ဒါပဲကိုထင်နေတဲ့တရားဆိုမရှိဘူးတရားမှာစိတ်သုံးပြီးတော့ရှုံနေတာနှစ်ခုသာရှိတယ်လို့ဆိုအဲ့ဒီအမြင်ကိုမြင်မှုဆိုတာတော်တော်ကြိုးစားယူရလိမ့်မယ်တော်တော်ကြိုးစားယူရလိမ့်မယ်နာမရူပနာယထာဝတ္တနာနာနဲ့ယုတ်နှစ်ခုပေါင်းစပ်နေတာကိုအမှန်တိုင်းသိမြင်မှဘုရားဗုဒ္ဓဘာသာထိဋ္ဌိဝိသုဒ္ဓိစင်ကြယ်တဲ့ဉာဏ်အမြင်တစ်ခုရမှာဖြစ်တယ်အဲ့ဒါမှခုနကပညာစကားစတာဖြစ်တယ်နော်ပညာအရိယာစအဲ့တော့လူတိုင်းကျင့်သုံးရမယ့်တရားဆိုတဲ့နေရာမှာရှင်သာရိပုတ္တရာဟောရတဲ့ပဲ။ဘာဟောတာရောဆိုအတွဲလိုက်။ဒိဋ္ဌိဝိသုဒ္ဓိစယထာဒိဋ္ဌိသစပဋ္ဌာနံ။အဲခေါင်းစည်းလေးနှစ်ခုပေးတာ။ဒိဋ္ဌိဝိသုဒ္ဓိဆိုတာတစ်ခု။ယထာဒိဋ္ဌိသစပဋ္ဌာနံဆိုတာတစ်ခု။အဲနှစ်ခုပေးထားတာ။ဒီတတိယအဆင့်အမြင့်ဆုံးအဆင့်ကိုတက်ဖို့ရနံပါတ်1အရေးကြီးတာပါတော့ဒိဋ္ဌိဝိသုဒ္ဓိဖြစ်ရမယ်အဲ့တော့ဒိဋ္ဌိဝိသုဒ္ဓိဆိုတာဘလို့ဟာခေါ်တာတော့ဆိုလို့ရှိရင်ဝိပဿနာသမဒိဋ္ဌိကိုပြောတာပဲဒိဋ္ဌိဝိသုဒ္ဓိဆိုတာနဘရူပပရိစေရညာပညာဘူမိလို့ဆိုတဲ့ဒီအဆင့်နဲ့ပြောတဲ့အခါကျတော့ပညာဘူမိဆိုတာအသိပညာနဲ့အသိပညာအတွက်အခြေခံပြုရမယ့်တရားတွေကခန္ဓာ၅ပါးအာရဏ၁၂ပါးဓာတ်ဆက်၈ပါးအိန္ဒြေ၂၂ပါးသစ္စာ၄ပါးပရိစ္ဆသုပ္ပါဒ်အဲ့ဒါအသိပညာရဲ့ချက်စားရမယ့်နေရာပညာဘူမိပဲပညာရဲ့ ਨੇ ပဲလို့လို့ဆိုလို့တယ်အဲ့တော့ဝိပဿနာတရားအထုတ်တော့မယ်ဆိုရင်ဒိဋ္ဌိဝိသုဒ္ဓိဖြစ်ဖို့အတွက်ရှေ့ပိုင်းမှာမလုပ်ရမလဲပညာဘူမိ ဖြစ်တဲ့တရားတွေကိုရှုစွာသင်ယူရမယ်မှတ်သားရမယ်မသိမဲနဲ့ဘာမှမသိဘူးလေဟောအခုကေလောကီပညာတွေပါရူပဝေဒါတို့ဓာတုဝေဒါတို့ဆိုပညာရတည်းပရမသင်ရတာပဲသီဝရီသင်ပြီးတဲ့အခါမှာလက်တွေ့တော့ရတာပဲလေဖေအပဲဖြစ်ဖြစ်အဲ့လိုအဲ့တော့ပရမသင်တာသင်ရမယ့် subject တွေကိုပညာဘူမိလို့ခေါ်တယ်အကျဉ်းချုပ်ကတော့ပညာဘူမိလို့ခေါ်တယ်အဲ့ဒီနဲ့ပဲကိုသင်ရမယ့်အချက်လက်တွေအဲ့တော့ဘုရားဘာသာဖြစ်လာတဲ့ပုဂ္ဂိုလ်တွေဟာစနစ်တကျလုပ်မယ်ဆိုရင်ကိုကျင့်သီလပထမပြည့်စုံလို့ဒုတိယသဘာဝကိုတည်ဆောက်တဏ္ဍင်ဆံရသည့်ထီအောင်လို့ပြီးပြီဆိုတဲ့အခါကျတော့မှပညာရဲ့ net ပဲ subject တွေကိုသင်အဲ့ဒါကိုပညာဘူမိပညာဘူမိပြီးတဲ့အခါပညာရဲ့အခြေအမြစ်နှစ်ခုလို့အောင်ပညာမူလလို့ခေါ်တယ်အဲ့ဒါကြတော့တော့ပညာကိုအခြေခံမှုရအတွက်နှစ်ခုရှိသေးတယ်။အဲ့ဒါပါတော့ဆိုသီလနဲ့သမာဓိပဲ။သီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိလို့သုံးတယ်။စိတ်တဝိသုဒ္ဓိဆိုတာသမာဓိကိုပြောတာနော်။သီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိအဲ့ဒါကပညာမူလပညာရဲ့အမြစ်လို့ပြောတာ။အဲ့ဒီပုံမှာအခြေဆိုင်ရမယ်။ရတဲ့နှစ်ခုခုနပြောတဲ့သီလသည်ပထမအဆင့်တပါရိသည်ဒုတိယအဆင့်စာဒါပညာရောက်ဖို့အတွက်အဲ့ဒီနှစ်ခုကိုအခြေခံတာနော်သီလဝိသုဒ္ဓိနဲ့စေတဝိသုဒ္ဓိအဲ့ဒီနောက်ပိုင်းရောက်တဲ့အခါကျတော့ပညာတရိဒလို့ခေါ်တာသဘောရိဩပညာပေါ့နော်ပညာအထီကိုလို့ဆိုလို့တယ်ပညာရဲ့ယတ္တိယာကပညာပူမိပညာရဲ့အမြင့်ကပညာမူလာပညာအထီကိုကပညာတရိဒအထီကိုဘောရီအဲ့ဒီအထီကိုဘောရီကဘာတော်ဆိုခုပြောတဲ့ဒိဋ္ဌိဝိသုဒ္ဓိအဲ့ဒီကစာပါနော်ဒိဋ္ဌိဝိသုဒ္ဓိကစာတော်ဝါဆိုရဖြောက်မယ်နော်မေတ္တာဘာဝနာဘွားနေတော့တော်ဝါနေတဲ့ဘွားရတယ်လေဘသူချမ်းသာပါစေဘယ်ဝါချမ်းသာပါစေဘယ်တတဝါတွေချမ်းသာပါစေသဗ္ဗေတ္တာအဝိရာဟောတုနော်တဗ္ဗေမနုဿတဗ္ဗေတိဝတဗ္ဗေမနုဿတရဝါရီအနေနဲ့မေတ္တာပို့တာနော်တရဝါအနေနဲ့မေတ္တာပို့တာသမာဓိကျင့်စဉ်ကတော့ပြည့်ညတ်နဲ့သွားတာသူကဝိပဿနာကြတော့အဲ့လိုသွားလို့မရတော့ဝိပဿနာကြတော့တရဝါဆိုတော့ဖြောက်သွားတော့မယ်တဗ္ဗေတတ္တဆိုတာမရှိဘူးတဗ္ဗေတိဝနတ်ဆိုတာမရှိဘူးတဗ္ဗေမနုဿသူဆိုတာလည်းမရှိဘူးသဗ္ဗအဋ္ဌိယောအမျိုးသမီးဆိုတာလည်းမရှိဘူးသဗ္ဗေပုရိသယောကြားရေးဆိုတာလည်းမရှိဘူးအဲ့လိုပြောင်းလိုက်တာနော်အဲ့ဒါကြဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တယ်ဘာဖြစ်လို့မရှိဘူးလို့ပြောတာတော့ငကောရှိရတဲ့အတန်းနဲ့ဖြောက်တာလားဆိုတာရှိကိုမရှိတာတကောကအီလူရှင်ဖြစ်နေတာမရှိတာကိုအရှိထင်နေတာအဲ့ဒါဘာကြောင့်မရှိတာကိုရှိထင်နေတော့ဆိုတော့အဝိဇ္ဇာကြောင့်ဖြစ်တယ်တကယ်ရှိတာမဟုတ်ဘူးတကယ်ရှိတာယုံနဲ့နံပဲရှိတယ်။အဲ့ဒီယုံနဲ့နံရဲ့လှုပ်ဆောင်မှုတွေပေါ်မှာလူတွေကအထင်မြင်လွဲပြီးတရားလို့ထင်နေတာ။နော်။တရားလို့ဆိုတာလွဲမှားတဲ့အမြင်တစ်ခုသာဖြစ်တယ်။ illusion မျက်စိလဲတာပဲဖြစ်တယ်။တကယ်ရှိနေတာယုံနဲ့နံပဲရှိတယ်။အဲ့လိုဆိုလို့လေပေါ့။နော်။အဲ့တော့ဘယ်လိုလုပ်ဖြောင်းရမလဲဆိုသစ်ပင်တစ်ပင်ကိုစဉ်းစားကြည့်လိုက်တိပင်းလို့ခေါ်တာဟာအကုန်လုံးပေါင်းနေတဲ့အချိန်မှသာခေါ်လို့ရတာတိပင်းရဲ့အစိပ်ပိုင်းတွေအကုန်ဖြတ်ပြီးပုံထားလိုက်မယ်ဆိုရင်တိပင်းမရှိတော့ဘူးပျောက်သွားပြီလေအခုလူတွေမှလည်းပဲထုတ်တူရဲ့တရားလို့ထင်နေတာယုံနဲ့နဲ့နှစ်ခုပေါင်းစပ်နေလို့သာယုတ်ကတခြားနာငါတခြားခွဲလိုက်တာတဲ့တည်းတည်းခုနတရားဆောင်မရှိတော့ဘူးလေအဲ့လိုမြင်အောင်မြင်သွားတဲ့အတိညာကြရမှာထိဋ္ဌိဝိသုဒ္ဓိလို့ခေါ်တယ်။တဘာဝတရားတသက်ကိုသာမြင်နေ။နော်ခုနတရားဆိုတဲ့အတွေ့လုံးဝမရှိတော့ဘူး။တရားဆိုတာမရှိသည့်အတွက်ကြောင့်ပြုလို့သူဆိုတာလည်းမရှိဘူး။အကြောင်းအလျော်စွာနော်သူဆိုင်ရအကြောင်းကြောင့်အကြောင်းတရားရဲ့ဖြစ်မှုသာရှိတယ်။ 칸자두 수라면 시우 아주 보람이야다 싶대. 알로와 더바와 디야 따때. 에라고 페노메나로 커. 더바와 디야 따때베. 에라고 두예 나예. 디루 뢰마즈와 텐나. 뢰마자 텐네. 에리 뢰마즈와 텐네데 아틴고 뻬앙로와. 코나 담타 롱니동아 마 뻬앙푸. 아투더비엔 미따 보아리데 소인 루 아니네 미따 보아라. 에라고 펴야 뚜아. 너 아셈만 마 허푸. 루 시다가 아셈만 마 허푸. 또도 레벨 나쿠네 뚜메 소인 뚜아. 담무티 레벨네 파르마타 레벨. 담무티 티사 파르마타 티사 나쿠. 로가 루리에 아톤 농 다인 소인 맞네.
အမျိုးသားဒါအမျိုးသမီးဒါကလူဒါကနတ်နော်လောကလူတွေရတာကိုအမှန်တရားဖြစ်လက်ခံထားတယ်သို့တော့ပရမတ်တ်လေဗယ်ရောက်တဲ့ခါကျတော့အမှန်မဟုတ်တော့ဘူးစစ်စေးလိုက်တဲ့ခါကျတော့ပျောက်သွားမှမဟုတ်ဘူးအဲ့လိုဆိုလို့တော့နော်အဲ့တော့အမှန်တရားဆိုတာအသိဉာဏ်နဲ့ရှာရင်ရရမှာမပျောက်ရဘူးရှိနေရမယ်အသိဉာဏ်နဲ့သိနိုင်ရမယ် တေချာတွေးစားလိုက်လို့ပျောက်သွားလို့ရှိရင်ဒါမှန်တရားမဟုတ်တော့မယားနိုင်ဘူးအထင်အမြင်သာဖြစ်သွားတယ်လို့တို့ဆိုလို့တယ်အဲ့တော့ဒီတိဝိသုဒ္ဓိဆိုတာရုပ်နဲ့နာနှစ်ခုသာရှိတယ်တရားဆိုတာမရှိဘူးဒီနှစ်ခုပေါင်းစပ်ပြီးတော့လှုပ်ရှားပြောဆိုသွားလာနေတာဒါဖြစ်တယ်ဒီကြတဲ့မှာတရားဆိုတာမရှိဘူး အကြောင်းတရားနှစ်ခုပေါင်းစပ်ပြီးဖြစ်နေခြင်းသာဖြစ်တယ်လို့အဲ့လိုမြင်တာဒိဋ္ဌိဝိသုဒ္ဓိပဲဒါအဲ့ဒါကြောင့်ဝိသုဒ္ဓိမဲ့ကြတော့နာမရူပနာယထာဝတ္ထတနာဒိဋ္ဌိဝိသုဒ္ဓိနာမနာယုတ်သာရှိတယ်လို့အမှန်တိုင်းမြင်တာကဒိဋ္ဌိဝိသုဒ္ဓိအဘိဓမ္မာသင်္ခါအကြံကြတော့လက္ခဏရတ္တပစ္စုပ္ပထာနာပရဒ္ဒနာဝတိနာနာမရူပပရိကဟော အဋ္ဌညာနဲ့နော်အမတ်တာကိစ္စအဋ္ဌညာနဲ့ပေါ်လာပုံအကြောင်းတရားအဲ့ဒီရှုထောင့်က၄ခုကနေပြီးတော့ယုတ်ဒိဏ္ဏ၄ကိုရှာတွေ့တာရှာတွေ့နိုင်တဲ့အဋ္ဌညာသည်ဒိဋ္ဌိဝိသုဒ္ဓိလို့ဆိုတူတူပဲတိဗ္ဗအတူတူပဲဇဏကသရဝဆိုတာရှာမတွေ့ဘူးဒီထဲမှာ ရှာတွေ့တာကယုံနဲ့နာဣတခုပဲရှာတွေ့မယ်အဋ္ဌညာနဲ့ရှာလိုက်ရင်ယုံနဲ့နာနှစ်မျိုးပဲတွေ့မယ်အဲ့ဒီနှစ်မျိုးကိုသာလင်ယုံနဲ့နာနှစ်မျိုးကိုသာလင်သိမြင်တဲ့အဋ္ဌညာသည်ဒိဋ္ဌိဒိဋ္ဌိဆိုတာတသနာပဲအမှန်မြင်ခြင်းလို့အဓိပ္ပာယ်ရတယ်ဒီနေရာမှာမိစ္ဆာဒိဋ္ဌိနဲ့မဆိုင်ဘူးဒီစကားလုံးကတော့ဒိဋ္ဌိဆိုတာအမှန်မြင်ခြင်းအဋ္ဌညာ ဒိဋ္ဌိနဲ့တသနာတူတူပဲမြင်တယ်ဝိသုဒ္ဓိဆိုတာမားတဲ့အမြင်တစ်ခုကိုဖယ်ရှားပစ်နိုင်တယ်မားတဲ့အမြင်ကိုတန်ရှင်းဆေးကြောပစ်လိုက်နိုင်တယ်ဒါကြောင့်မလို့ဒိဋ္ဌိဝိသုဒ္ဓိဆိုတာအမှန်မြင်ခြင်းကအမားကိုရှင်းပစ်တယ်လို့ဆိုလို့တယ်နော်အမှန်မြင်ခြင်းကအမားဆိုတာကိုရှင်းနေဖယ်ရှားပစ်တယ် သန့်စင်စေကျော်ပြနေတယ်ဆိုတော့ဒီအဓိပ္ပာယ်နဲ့ဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တာသို့တော်အဲ့တော့အင်္ဂလိပ်လိုပြန်တဲ့အခါကျတော့အလွယ်ပြန်ရတယ်ပျူရီဖြေကေးရှင်းဆိုဖြူလို့ပြန်တယ်အဲ့ဒါဒီစာပေကပါဠိကျမ်းကနေဖွင့်တဲ့အတိုင်းမဟုတ်ဘူးပါဠိကျမ်းကနေဖွင့်တဲ့အတိုင်းပြန်မယ်ဆိုရင်အဲ့လိုပြန်လို့မရဘူးသူကနော် The view that purified, the knowledge purified, the knowledge that purified, the view. အသိဉာဏ်ကိုဆိုလိုတာသူကအဲ့တော့ဒိဋ္ဌိဝိသုဒ္ဓိဆိုတာအသိဉာဏ်ကိုပြောတာစင်ကြယ်တာကိုပြောတာမဟုတ်အသိဉာဏ်ကိုပြောတာအသိဉာဏ်ရှိမှအမှားတန့်စင်ပြလို့ရမှာဟုတ်ဒါကြောင့်မို့ဒိဋ္ဌိက စကလုံးတစ်ခုဝိသုဒ္ဓိကစကလုံးတစ်ခုဒိဋ္ဌိကအဋ္ဌညာအဲ့ဒီအဋ္ဌညာသည်မ
မာရွေ့နေတဲ့အမြင်တစ်ခုကိုရှင်းပြနိုင်တော့ကြောင့်ဝိတုဒ္ဓိအဲ့လိုဆိုလိုတယ်သူကဒေဒီဝိတုဒ္ဓိသီလဝိတုဒ္ဓိဆိုရလဲအဲ့လိုဆိုလိုတယ်သီလကသီလကသီလမရှိခြင်းဆိုတဲ့အကုသိုလ်ကိုတုတ်တင်ဖယ်ရှားပြည့်လို့သီလဝိတုဒ္ဓိလို့ခေါ်တယ်သီလကကောင်းတဲ့သီလအကျင့်တရားအဲ့ဒီအကျင့်တရားသည်အကျင့်သီလခင်မဲ့ခြင်းဆိုတဲ့အညစ်အကြေးကိုတန်ရှင်းတန်ရှင်းစေတော့ကြောင့်သီလဝိတုဒ္ဓိစိတ်တဝိတုဒ္ဓိဆိုတာလည်းထို့တူပဲတမာတိစိတ်တဆိုတာဒီနေရာတမာတိကိုပြောတာတမာတိကတမာတိရဲ့အညစ်အကြေးတွေကိုသုတ်တင်ရှင်းနေပြည့်လို့စိတ်တဝိတုဒ္ဓိလို့ခေါ်တာဒီမှာလည်းပဲဒိဋ္ဌိဝိတုဒ္ဓိဆိုတာဒိဋ္ဌိဆိုတဲ့အသိဉာဏ်သည်မာရွင့်တဲ့အမြင်ကိုရှင်းလင်းပြလို့ဒိဋ္ဌိဝိတုဒ္ဓိလို့ခေါ်တာအဲ့ဒါကိုဒီနှစ်ခုတွဲပြဒိဋ္ဌိဝိတုဒ္ဓိနော်မင်္ဂန်သောအမြင်သည်မာရွင့်သောအမြင်တွေကိုရှင်းလင်းပေးတယ်ဒါကြောင့်ဒိဋ္ဌိဝိတုဒ္ဓိအဲ့ဒါဝိပဿနာတရားထုတ်ပြီးဆိုလို့ရှိရင်ဒိဋ္ဌိဝိတုဒ္ဓိရင်ဖြစ်ရမှာသူကဒါကြောင့်မလို့ယုံနာတာရှိတယ်တခြားမရှိဘူးဆိုတာကိုသိကြလောက်အောင်ကြောက်ကိုစစ်စေးပြီးအချင်းချင်းထထသင်ယူခြင်းမှတ်သားခြင်းကြားနာခြင်းလက်တွေ့ဆင်ခြင်သုံးသပ်ခြင်းဖြင့်ရုပ်နဲ့နာကလွဲ၍တခါမရှိဘူးဆိုသိအောင်လို့အဲ့ဒါကိုဆိုလို့ရပေါ့နော်တော့ပါဆိုရဲအတွေ့ကိုပြောက်အောင်လို့အဲ့ဒါပြောက်ဖို့ရာအတွက်ကြိုးစားအားထုတ်ရမယ်ဒီတိုင်းတော့ပြောက်မှာမဟုတ်ဘူးဒါကြောင့်မို့နောက်ကဆက်တာလားယထာဒိဋ္ဌိသစ္စပဒနာအဲ့ဒီစင်ကြဲတဲ့အမြင်အတိုင်းလုံလဝိရိယနဲ့ချုပ်စာအထုပ်ပါအဲ့တော့ဒိဋ္ဌိဝိတုဒ္ဓိကပညာအဲ့ဒီပညာရဖို့အတွက်အလုံလုံပါလို့ပြောတာဒီနှစ်ခုကတရားအထုပ်ပါအဲ့ဒီအမြင်နဲ့ရှေ့ဆက်ချုပ်စာပါလို့ဆိုလိုတယ်အဲ့ဒီအမြင်မော်ရက်တည်ပြီးတော့ကြိုးစားပါယထာဒိဋ္ဌိအကိုမြင်ထားတဲ့အမှန်အမြင်တိုင်းပြာဏံကြိုးပါအထုတ်ထင်ဒါဝိရိယကိုပြောတာနော်ဝိရိယစေတသိကဝိရိယတမဝါယမဆိုလိုတာဒါရီကမဂ္ဂင်ရှိပါပဲဘာမှမထူနော်ထေရီဝိသုဒ္ဓိဆိုတာတမဒိဋ္ဌိပဲယထာဒိဋ္ဌိသစ္စာပဒါနံဆိုတာတမဝါယမဒီနှစ်ခုတို့မြင်အောင်လုပ်တာပဲနော်ကြိုးစားလိုက်တာကြိုးစားလိုက်တဲ့အခါကျတော့ဒါအမှန်ရတာနောက်တစ်ခုကဘာလို့ဆိုရင်တံဝေစနိယေတုဌာနေတုတံဝေခောတဲ့ဒါတစ်ခုတံဝေစနိယေတုဌာနေတုတံဝေခောတံဝေစနိယေတုဌာနေတုတံဝေကဖြစ်ဖွယ်ရာအကြောင်းတို့ကြောင့်တံဝေကောတံဝေကဖြစ်ခြင်းတံဝေကဆိုတာတဘာဝတရားကြီးပေါ်မှာတုံနှုတ်ကြောက်လျော်လာတာဟိုဒေါသနဲ့ကြောက်တဲ့တဆေးကြောက်တဲ့အကြောင်းမျိုးမဟုတ်ဘူးနော်တဆေးကြောက်တဲ့အကြောင်းမျိုးကြောက်เสียကြီးလို့မြင်လာတံဝေစနိယေတုတံဝေကဖြစ်เสียဖြစ်တဲ့ဌာနေသူအကြောင်းတရားတို့ကြောင့်အံဝေကောစိတ်ထဲမှာတံဝေကဖြစ်ခြင်းအတိညာဖြစ်ခြင်းဒီတံဝေကအတိညာနော်ဝတ္တပါနေရှင်တဲ့အတိညာဒေါသအကြောင်းမဟုတ်ဘူးနော်အတိညာဖြစ်တာကြောက်စရာလို့မြင်တာဟာဒါထိတ်လန့်တာပဲပေါ့နော်ကြောက်စရာလို့မြင်တာအဲ့တော့တံဝေစနိယဌာနအံဝေကဖြစ်เสียအကြောင်းတရားဆိုပါရည်လေလူတွေမှနေစဉ်တွေ့နေတယ်အဲ့ဓာရီနဲ့တွေ့တာအံဝေကမဖြစ်ဘူးဆိုရင်ဒါကိုယ်မှညံ့နေသေးတယ်အံဝေကဖြစ်ရမယ့်အကြောင်းတရားဘာလို့ဆိုရင်နော်သာတိဒုက္ခဆရာဒုက္ခပြာတိဒုက္ခမရဏဒုက္ခအဲ့လေကအဲ့လေကတဝကဖြစ်ဖို့အကြောင်းလေးမျိုးပဲ မွေးဖွားရတယ်ဒါလည်းတောင်းဝေးကဖြစ်ရမှာပဲဟောဥမင်းလာရတယ်ဒါလည်းတောင်းဝေးကဖြစ်เสียပဲယောဂရလာတယ်တောင်းဝေးကဖြစ်เสียပဲသိရတယ်တောင်းဝေးကဖြစ်เสียပဲကိုယ်ကလည်းသိရင်တော့အဲ့ချိန်မှာတောင်းဝေးကဖြစ်ဘူးပေါ့သိရမယ်ဆိုတာကြွတယ်သိလို့ရှင်တောင်းဝေးကဖြစ်တာပေါ့သူများသိတာကိုကြည့်ပြီးတောင်းဝေးကဖြစ်လို့ရတာပေါ့နော်အဲ့တော့သာတိစရာပြာတိမရဏဆိုတဲ့ဒီအကြောင်းတရားတွေကမတွေ့ခြင်းအဆုံးလူတိုင်းလူတိုင်းတွေ့နေကြတာပဲ။နော်။ကိုဖြစ်တာတွေ့ရတယ်လို့သူများဖြစ်တာလည်းတွေ့နေရတယ်။အဲ့ဒါတွေကတံဝေစနိယလို့ခေါ်တယ်။တံဝေကဖြစ်เสียအကြောင်းတရားတွေ။အဲ့ဒါတွေတွေ့တိုင်းတံဝေကဖြစ်ရမယ်။အဲ့တံဝေကဖြစ်မှာမသက်ကတော့ပြောရမှာလားမတာတစ်ခေါက်ចောင်းဆယ်ခေါက်ဆိုပြောတာဘယ်ဒီတိုင်းလေးမတာတစ်ခေါက်ပို့တာလဲနော်မတာတစ်ခေါက်ပို့တာလဲအခုပေါ်ပေါ်ရော်လိုက်ပို့ပြီးတော့အတင်းပြောပြီးပို့လို့ရှင်အဲ့ဒါဘာမှမထူပါမဟုတ်ဘူးနော်မတာတစ်ခေါက်ចောင်းဆယ်ခေါက်ဆိုတာတန်ဝေကဖြစ်လို့ပြောတာတန်ဝေကမဖြစ်ရင်တော့ဘယ်တစ်ခေါက်တော့ဘာမှထူနော်ចောင်းဆယ်ခေါက်လာတာတော့တမှုရှိတယ်လို့ပြောတာလူတယောက်သေဆုံးလို့လိုက်ပို့ရင်သေခြင်းတရားကိုအောင်းမေ့ပြီးတော့တံဝေကဖြစ်နိုင်လို့တံဝေကဖြစ်လိုက်ပဲဆိုရင်ကျောင်းဆယ်ကောက်သွားရတဲ့ပို့ပြီးတော့ကုသရတယ်လို့ဆွလို့တယ်ပေါ့နော်မတာတဲ့ခေါက်ကျောင်းဆယ်ကောက်ဆိုတာသို့တော့မတာတဲ့ခေါက်ပို့တာလည်းပဲယိုးနေတာယိုးနေရင်တော့ဘာမှထူမှာမဟုတ်ဘူးတံဝေကမဖြစ်ဘူးတံဝေကဖြစ်မှဓမ္မရှိမယ်လို့ဆိုလို့တယ်အဲ့တော့တံဝေကဖြစ်เสียအကြောင်းက၄ခုအဲ့ဒီထဲမှာနောက်ထပ်၄ခုထပ်တဲ့ပြီးတော့တံဝေကဖြစ်เสียအကြောင်းဆယ်ရှစ်မျိုးဆိုပြီးတော့ပြတာရှိတယ်အထတဝေဇနိယဝတ္ထုနိထိတ်လန့်ပွဲတံဝေကဖြစ်เสียအကြောင်းရှစ်မျိုးတဲ့ဒီလေမျိုးပထမမှတ်ထားလိုက်ရောသာတိစရာပြာတိမရဏဒီဒုက္ခလေးမျိုးကတာဝေကဖြစ်เสียတယ်နောက်တစ်ခုကဘာလို့ဆိုအပေဆင်းရဲဒါကိုယ်တိုင်မတွေ့ပြမဲ့အပေသားတွေဒုက္ခခံရတော့တွေးကြည့်လိုက်လို့ရှင်အဲ့ဒီအပေဆင်းရဲတဲ့တာဝေကဖြစ်เสียပဲငရဲခံရတဲ့ပုဂ္ဂိုလ်တွေတရိစ္ဆာန်တွေစဉ်းစားကြည့်လေလူတွေအနေစင်နဲ့အမြငါးရိဖန်တတ်နာမတတ်ပါနဲ့လို့ဘယ်သူမှပြောဘူးချက်တွေဝက်တွေဖန်ပြီးတော့တတ်နေကြတယ်မတတ်ပါနဲ့လို့ဘယ်သူမှနော်ဘယ်သူမှတားပေးမယ်လို့မရှိဘူးသူတို့မှအကာအကွယ်မဲ့တတ်ချင်နိုင်တတ်နေကြဒီပြင်တတ်ပါလေတဲ့အဲ့ဒါအဲ့ဒါအပါယဒုက္ခလို့ခေါ်တယ်နော်တို့ချက်တာလောက်တာအကုန်ခံနေရတာပဲလေသူတို့မှာဘာမှပြတ်ပြောခွင့်လည်းမရှိဘူး။ဘေးကလူကလည်းလာပြီးပြောလို့မရဘူး။အဲ့ဒါအပါယဒုက္ခပဲ။မသေးတောင်မှနွားတွေနှစ်ပါးချုပ်ထိုးပြီးရိုက်ခိုင်းနေတာ။ဒါလည်းအပါယဒုက္ခပဲလေ။ကိုယ်နှစ်ပါးချုပ်ထိုးပြီးအဲ့လိုရိုက်ခိုင်းရင်ဘယ်လိုလုပ်မလဲ။တော့သူကတော့ပေါ့ပေါ့တွေ့နေတာနွားမှခံရတာလို့ထင်တယ်။အခုကလူတွေကခံနေရတယ်လူကုန်ကူးတယ်ဆိုတာရှိတယ်။နော်။ဗမာပြည်ပါရင်ရှိနေတယ်။ကြားဖောင်မော့တင်ပေးလိုက်အဲလူကဘာမှဆက်သွယ်ပြရတော့။ကြားဖောင်ဆိုတာပင်လဲတယ်မှာပစောနေပါလိဖန်နေဖောင်။အဲ့ပေါ်ရောက်သွားရင်အဲ့ဒီလူကပြန်လာမရှိတော့တချို့ဆို။သေးနေရေးတဲ့ကန်ချလိုက်တာပြီးပြီ။ဗမာပြည်ပါကိုရှိနေတယ်အဲ့ဒါကြီးအဲ့ဒုက္ခတွေကနော်အဲ့ဒုက္ခရောက်ကြတာလေဗျာအဲ့ဒါအပါယဒုက္ခလို့ပြောလို့ရတယ်ပေါ့အဲ့ဒါလေတံဝေကဖြစ်เสียပဲဘာမှတုံ့ပြန်လို့လုံးမရတဲ့အနေထားတစ်ခုပေါ့နောက်တစ်ခုကဘာလို့ဆိုရင်အတိတ်ကဝဋ်တာမူလကဒုက္ခဟိုဆင်းရဲကိုအခြေခံတဲ့ဒုက္ခမှန်သမျှလူဖြစ်လာလေလူဖြစ်လို့ခံရတဲ့ဒုက္ခတွေရှိတယ်လူဘဝမှာလည်းဒုက္ခဒုက္ခတွေရှိတယ်။အဲ့ဒါဝတ်နဲ့ပတ်သက်ပြီးတော့ခံ။အနာဂတိဝတ္တမူလကဒုက္ခ။တဏှာတွေကမလွတ်သေးဘူးဆိုရင်နောက်တွေးလက်တံဒုက္ခတွေရှိသေးတယ်။ เนาะอดีตตรงนั้นแหละတွေ့แกပြီးနောင်လည်းတွေ့ဦးမယ်ဆိုဆင်းရဲဒုက္ခတွေရှိတယ်အဲ့ဒုက္ခနှစ်ခုထည့်လိုက်ခုနကတစ်ခုနဲ့ဆိုเนาะနောက်ဆုံးတစ်ခုကတော့ဘာလို့ပစ္စုပန်နေအာဟာရပရိယတနာဒုက္ခနေ့စဉ်ဘဝမှာစားစရာတောက်စရာနေဖို့ထိုင်ဖို့အတွက်လုံမှန်ရှာပွေနေရတဲ့ဒုက္ခပဒမကြီးမားတယ်เนาะအများကြီးဒုက္ခရောက်တယ်သက်တာတဲ့လူသားသက်တာတို့ထင်းနေကြတာကိုရှိလို့ဆိုပြီးတော့တနေ့လုံးဝတနေ့စားရတဲ့ပုံကိုယ်ကြီးရဲ့ဒုက္ခကိုစဉ်းစားကြည့်လိုက်ဘလောက်ဒုက္ခရောက်နေလဲ။နေ့ပြန်အတွက်ဆံဦးတဲ့ဆံရှိဘူးဒီနေ့လုံးရှားလာတဲ့အခါမှာဆံလေးဝယ်ပြီးတော့ညစာနေ့လုံးညညမနဲ့စားတဲ့အစားစားလေးအဲ့ဒါနဲ့စားနေရတာအဲ့လိုပုံကိုယ်ကြီးတဲ့ဒါအာဟာရပရိယေတနာဒုက္ခလို့ခေါ်တယ်။လူတွေလားဆိုတော့မဟုတ်ဘူး။တရဝရလည်းဒီတိုင်းပဲ။ချင်းတဲ့ကြီးတွေဆိုလို့ရှိရင်လည်းသူများသက်သာတဲ့ကောင်းတွေဟာအသေးလေးကြာကြီးတွေဟိုတနေ့ကြွယ်ကြီးတွေလိုက်ဖမ်းရတာတခါတည်းကံမကောင်းအကြောင်းမလားကြွယ်ရခါလို့တည်သွားရတာရှိတယ်။နော်။ပြန်ပြီးတော့ခုခံလို့တခါရောက်တာရှိတယ်။သူတို့ပါအစာပစာရလို့လိုက်ပြီးတော့လုပ်ကြတာနေတိုင်းစားရတာမဟုတ်ဘူးဝိရိယပါလေဆိုတော့နေတိုင်းစားရတာမဟုတ်ဘူးမစားရရဲ့တည်းအများကြီးပဲအစာရှာရတဲ့ဒုက္ခလို့ဆိုလို့ရတယ်အဲ့ဒါအဲ့တော့ပေါင်းလိုက်တဲ့အခါကျတော့ဒုက္ခပေါင်း၈ခုဖြစ်သွားတယ်အဲ့ဒါကိုတန်ဝေဇနိယတရားတန်ဝေဇနိကတန်ဝေကဝဋ္ထု၈ပါးလို့တို့ခေါ်တယ်နော်ပြန်ပြောမယ်ဆိုရင်စာတိစရာဗျာတိမရဏအဲ့ဒါက၄ခု။နောက်အပါယဒုက္ခ၅ခု။အတိတ်ကဝိခေခနဲ့ဒုက္ခ။အနာကအတွက်တဏှာဝိထေကဒုက္ခ။ပစ္စပန်ဘဝမှာအစာဝနေရေးအတွက်ရှာတဲ့ဒုက္ခ။အဲ့ဒါပေါင်းလိုက်တော့အဲ့ဒါ၈ခု။နော်တဝိယဝတ္ထု၈ပါးအဲ့ဒီရှိခုနဲ့တွေ့တဲ့အခါမှာတံဝေရဖြစ်ရမယ်လို့ပြောတာမဖြစ်ဘူးဆိုရင်ညံ့နေသေးတယ်အဲ့ဒါကြောင့်မို့တံဝေရဟုတ်သူတံဝေရဖြစ်စေအကြောင်းနဲ့တွေ့ရင်တံဝေရဖြစ်ပါတဲ့ဖြစ်လာပြီးရင်ဒီတိုင်းနေရမှာလားဆိုတော့တံဝိကတ္တစာယောနိတောပရဏံတံဝေရဖြစ်လာလို့ရှိရင်လောကမှာလည်းရှိတယ်ဒီဒုက္ခတွေကဘာကြောင့်ဖြစ်တာအကြောင်းပဲဖြစ်တာမဟုတ်ဘူးဒီဒုက္ခတွေကအကြောင်းရှိတယ်အဲ့ဒီအကြောင်းတရားတွေကဘာတွေလို့ဆိုကိလေသာနဲ့ကံပဲနော်အဲ့ဒါကိုဖယ်ရှားဖို့ကြိုးစားတာကိုသံဝေကတ္တစာယောနိတောပဒါနာစာနော်ကိုယ်ရင်နဲ့နှလုံးနဲ့မှာကိလေသာမဖြစ်အောင်ဒါစီအကုသို့မဖြစ်အောင်ဒါစီနော်ဒါစီလို့မနိုင်လို့ဖြစ်သွားရင်ဖျက်ရှာဖို့ကြိုးစားဒါမကောင်းတဲ့ဘက်ကမကောင်းတာမဖြစ်အောင်ဒါစီလို့မရလို့ကြိုးပေါက်လာတဲ့ဆိုရင်ဖျက်ရှာဖို့ကြိုးစားကောင်းတဲ့ဘက်ကကုသတရားတွေမဖြစ်သေးဘူးဆိုဖြစ်အောင်ကြိုးစားဖြစ်ပြီလို့ရှိရင်ဒုပါလအောင်ကြိုးစားသမ္မပဒတရား၄ပါးလို့ဆိုလို့တယ်အဲ့တော့လုံးစရာဒါပဲရှိတယ်လေမကောင်းတာမဖြစ်အောင်ဒါဖြစ်နိုင်ရင်ဖျက်ရှားကြိုးစားရမယ်ဒါနှစ်ချက်နောက်တစ်ခါကောင်းတာတွေမဖြစ်သေးရင်ကောင်းတာဖြစ်အောင်လုပ်တို့ပွားလာအောင်ထပ်ဆင်ပြီးတော့လုပ်မဖြစ်သေးရင်ဖြစ်အောင်လုပ်တာတစ်ခုဖြစ်ပြီးရင်တို့အောင်လုပ်တာကတစ်ခုပတ်စံရှာရတော့နှစ်ခုပဲမလားလို့ပတ်စံမရသေးရင်ရအောင်ရှာတယ်ရပြီတဲ့ပတ်စံတို့အောင်လုပ်တယ်အဲ့လိုပဲလုပ်အဲ့တော့ကုသိုလ်ကနေပတ်သက်ပြီးတော့မရသေးရင်ရအောင်လို့ရပြီးရင်တိုးအောင်လို့အဲ့ဒီကြိုးစားမှု၄ရက်ကိုသံဝေကတ္တစာယောနိတောဗရဏသံဝေကဖြစ်တဲ့အခါမှာယောနိတောရှိရမယ်လို့ဆိုတာဒီလိုဆိုလို့ရတယ်။နောက်တစ်ခုကတော့အတန်ဒုတိစာသာကုသရေတုဓမ္မေတုကုသိုလ်တရားနဲ့ပတ်သက်ပြီးတော့ရောင်းရဲတင့်တိတ်မှုမရှိနဲ့ကျင့်နဲ့မနေနဲ့လမ်းဆုံးထီအောင်သွားဥပမာမေသီလသမာဓိပညာဆိုအပ်ဆိုငါတော့သီလလုံးယုံပြီဆိုရင်မကျင့်နဲ့သမာဓိဖြစ်အောင်လို့ သမာဓိဖြစ်ပြီဆိုရင်လည်းပညာဖြစ်အောင်လို့သူတို့ဆိုလို့လည်းရပ်မနေနဲ့နောက်ဆုံးမှာအရတ္တမဲ့ကုသိုလ်မယောင်မချင်ရပ်မနေနဲ့လို့ပြောတာအဲ့ဒါကိုအတန်ထုတ်တိတာရှိတာလေးနဲ့မကျင့်နိုင်ရဘူးလို့ပြောတာကျင့်နိုင်နေလို့ရှိရင်ဒီဘုရားရှင်တိုးတက်လာမရှိတော့ဘူးလေတိုးတက်လာမရှိဘူးဒါကြောင့်ကုသိုလ်နဲ့ပတ်သက်လာလို့ရှိရင်နဲ့ကျင့်နိုင်အားရမှုမရှိပါနဲ့တင့်တိမ်မသွားပါနဲ့ဆက်လုပ်ပါလို့ပြောတာကောင်းတာဆိုရင်ရပ်မနေနဲ့ဆက်လုပ်လို့ပြောလို့တယ်အပတိဝါဏိတာသပရဏတမေကမ္မထံလို့အထုတ်ပြီဆိုလို့ရှင်တော့တဲ့နော်မယံမချင်းကြိုးစားမယက်နဲ့တာလည်းတူတူပဲခုနကုသိုလ်တရားတွေနဲ့ပတ်သက်ပြီးတော့ရောင်ရောင်ရဲ့တင့်တိမ်တာမဖြစ်ပါနဲ့ကမ္မထံအထုတ်တဲ့ဆိုရင်လမ်းဆုံးဘက်နဲ့မရောက်ဖယ်နဲ့နောက်မဆုတ်ပါနဲ့ဒီနှစ်ခုအဲ့ဒီနှစ်ခုတိုးတက်အောင်လုပ်ပါလို့ဆိုဘုန်းကြီးတို့တွေတရားတူမရတာကကိုရှိတဲ့အနေနဲ့ကျင့်နိုင်နေတာရယ်လမ်းဆုံးဘက်နဲ့ထီအောင်မသွားချင်တာရယ်ပြင်းတာရယ်ဆန္ဒမရှိတာရယ်အဲ့ဒါပဲဒီတိကာတော့ကိုလည်းတူတူသူလည်းတူတူပဲမလုပ်သေးသမျှတော့ဘာမှရမှာတော့မဟုတ်ဘူးပေါ့နော်အဲ့တော့ပါရမီထိုင်ဆောင်နေတော့တော့ပါရမီအရဟောပါရမီလန့်သွားရင်တော့ရောက်ချင်ရောပါပါရမီပါရမီဘတ်စကားကြီးအရလာချင်လာမှာပဲနိဗ္ဗာန်ဘတ်စကားတော့မလာဘူးနော်ပါရမီထိုင်ဆောင်နေပါရမီကားဆိုရင်တော့ရှိတယ်လေအဲ့ကားတော့ရောက်ချင်ရောလာမှာအဲ့တော့ပါရမီဆိုတာကိုဖြည့်နေမှပြည့်တာပေါ့နော်အဲ့ဒီဘဝမပြည့်သေးဆိုရင်နောက်ဘဝလုံးနေတာဆိုရင်တော့ဒါအပြစ်ပြောလို့မရဘူးလေ။ဘာလို့လို့ဆိုတော့မဲ့တယ်ဆိုတာအချိန်ကြာမှမဲ့တာလေ။ဆိုပါစို့တယတိဟာမှာရပောင်းတရားမှမဲ့မယ်ဆိုရင်ရပောင်းတရားကြောင့်မဲ့ပါလေ။ဒီကြားထဲအမဲခံလို့တော့မရဘူးပေါ့။ကိုယ်လည်းတရားထုတ်မယ်ဆိုလို့ရှိရင်တော့ကိုယ်ဘွားဘယ်နှဘွားကြာမှာကိုယ်အသိဉာဏ်နဲ့ရင်းမယ်ဆိုရင်အဲ့ကြာမှာတော့ရမှာပေါ့။ဒီကြားထဲမှာအနုခုလိုက်ရင်တော့ပိန်ရှုံသွားမှာပဲနော်ပုတ်သွားမှာပဲအဲ့တော့ရင်းကျက်မှုဆိုတာသူကလည်းသူလာလိမ့်မယ်အဲ့ဒါကတခုနောက်ဆုံးဆင်းကြတော့ဝိဇ္ဇာနဲ့ဝိမု ക്തി အသိဉာဏ်ရတာနဲ့ဝိဇ္ဇာဆိုတာမဉ္ဇဉ်မဉ္ဇဉ်ဆိုတဲ့အသိဉာဏ်ဖြစ်လာလို့ရှိရင်ဝိမု ക്തി ဒုက္ခတွေကလွတ်သွားမယ်ဘာဒုက္ခလွတ်တော့ကိလေသာဒုက္ခလွတ်မယ်ဝိတ္တဒုက္ခလွတ်ကိလေသာလည်းဒုက္ခပေးလို့သူ့ကိုလည်းဒုက္ခလို့ခေါ်တယ်။ကိလေသာကြောင့်ဖြစ်တဲ့ဘဝဒုက္ခဝတ္တဒုက္ခလည်းဒုက္ခပဲ။နော်။ဝိမု ക്തി ဆိုတာအဲ့ဒီပဲ။အသိဉာဏ်နဲ့မှလုံးဝလွတ်မြောက်မှုဖြစ်တယ်ကော။အဲ့ဒါတွေမလွတ်သေးသမျှတန်တရာကမပြည့်စုံသေးဘူး။အဲ့တော့ဘုရားဘာသာရဲ့လမ်းဆုံးပန်းနိုင်ကဝိဇ္ဇာနဲ့ဝိမု ക്തി ပဲ။ဒီတတွဲနဲ့သွားတာ။အသိဉာဏ်ကရတ္တမထီအောင်ရောက်သွားပြီဆိုရင်ဝိမု ക്തി အလုံးကဒုက္ခအလုံးကလွတ်မြောက်သွားပြီသူတို့ပြောအောင်နော်ဘာကလွတ်မြောက်တာကိလေသာလွတ်မြောက်ကိလေသာလွတ်မြောက်သည့်အတွက်ကြောင့်ဒုက္ခအလုံးကလွတ်မြောက်တာဒါအကြောင်းလွတ်မြောက်လို့အကျိုးပါလွတ်မြောက်တယ်နော်အဲ့တော့ဒီသင်္ကေတိတုံမှာအခုလို့ချက်ကလေးတွေဒါတချို့ချက်တွေတော့ခြံထားခဲ့တယ်အရေးကြီးမယ်ထင်တဲ့ချက်ကလေးတွေရွေးဟောတာဖြစ်ပါတယ်ဒါကြောင့်တရားချက်ခင်သူတော်စင်ပြိတ္တအပေါင်းတို့မြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေဟာတကယ်ကိုစနစ်တကျအတွဲလိုက်အတွဲလိုက်ဟောပေးထားတာဖြစ်လို့ကိုယ်တဏ္ဍမာဒါတွေကိုလုံးဝမဲဟာတွေအများကြီးရှိတယ်ဆိုတာအဲ့ဒါတော့သိရင်ကိုယ်လည်းမစိုးပါဘူးနော်ကိုယ့်ကိုဘာဖက်ဆိုတာဘယ်တော့မှမဖြစ်သေးဘူးနော်ဘာဖက်မဖြစ်သေးဘူးလုံးဝမဲဟာတွေအများကြီးကြံနေသေးတယ်ရှမ်းသာဖြစ်မှသာကတံကရဏီယံလှုပ်ရှားရီကုန်ပြီအလုံးလှုပ်ပြီးသွားပြီလို့ပြောလို့ရမယ်ပုရုဇဉ်နေပါစေလှုပ်ရှားရီကြံသေးတယ်ပဲပြောမှာပဲမလှုပ်ရသေးတာတွေကများတယ်လှုပ်ပြီးသားကနည်းနည်းလေးပဲရှိတယ်တန်းလန့်ပေါ့နော်တန်းလန့်ပဲအေးဒါကြောင့်မို့မြတ်ဗုဒ္ဓရဲ့ဆုံးမတရားတော်တွေကိုသိရှိနားလည်ပြီးတော့မိမိတို့ဘဝတိုးမြင့်သွားနိုင်အောင်လူတိုင်းကျင့်သုံးရမယ့်တရားတွေအတိုင်းလိုက်နာကျင့်သုံးနိုင်ကြပါစေကုန်သတည်းသာသာသာရှိတဲ့ချက်အရှင်ဖေယ
ဖရာတပည့်တော်တို့သည်ဓမ္မအတိညာရရှိမှသာလျှင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရရှိစေရန်ရှိတန်ရလျက်ဓမ္မသဘင်ရှင်ကျင်းပါပြုလို့ကြ၍အဝတ္တဒါနဓမ္မဒါနတရားလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုရှုသိလေးမြတ်စွာမမတ်သားသာအာယုန်ထားလျက်နာကြားကြပါကုန်၏တရားတော်မြတ်ကိုတတဘဝတ္ထုအစူးစူးတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပြုလို့ကြရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှုဤဖို့ပါကကိုအမိအဖာအဖို့ဖွာဆွေမျိုးညတိတို့ဟာကုသိုလ်အမြဝေငှပါကုန်၏သာသနာတော်ဆောင်နှံလောကဆောင်နှံတို့ဟာကုသိုလ်အမြဝေငှပါကုန်၏သုံးဆက်တဘုံရှင်ဤကုန်သောလုံးစုံများစွာတတ္တဝါတို့သည်ကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှင့်ဖြာချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း